ွင့်ပြောင်းလဲရေးနဲ့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းသတင်းသမားတွေအပေါ်အစိုးရဘက်ကပြစ်မှတ်ထားအရေးယူမှုလှုံ့ဆော်လာတာတွေတွေ့နေရပြီးတော့ဒါဟာမီဒီယာလွတ်လပ်ခွင့်ပြန်ပြီးတော့နောက်ဆုတ်လာတာကိုပြသရာရောက်တယ်လို့ပြည်တွင်းပြည်ပသတင်းသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့သတင်းမီဒီယာတွေအပေါ်သတင်းဖြန့်ဝေမှုအားနည်းနေတယ်လို့သတင်းသမားတွေဘက်ကလည်းစံမှီတဲ့သတင်းသမားကျင့်ဝတ်လိုက်နာမှုရှိဖို့အရေးတကြီးလိုအပ်တယ်လို့ထောက်ပြပြောဆိုကြပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတာနားဆင်ကြည့်ပါရှင်။သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မြန်မာသတင်းမီဒီယာတွေမှာလွတ်လပ်စွာဖော်ပြခွင့်အနည်းငယ်ရလာပေမဲ့လက်တလောမှာအစိုးရဘက်ကသတင်းသမားတွေကိုပြစ်မှတ်ထားပြီးတော့ပြစ်ဒဏ်ချတာဖမ်းဆီးထိန်းသိမ်းတာတွေလှုံ့ဆော်လာတာမို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တွေကိုချိမ်းချောက်နေတယ်လို့မြန်မာသတင်းသမားများကွန်ရက်ကအထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောဆိုလိုက်ပါတယ်
အခုဒီဇင်ဘာနေ့စပြီးတော့ဒီဘဝလဆိုင်ရဲ့ April လဆိုင်ရဲ့ပေါ့နော်ဖြစ်တဲ့ချားတဲ့ကိစ္စတွေဒီဟာတွေကြီးလိုက်ရင်တရားစီရင်ရေးစနစ်ကရောနောက်အုပ်ချုပ်တဲ့အစိုးရအဖွဲ့ပေါ့နော်နိုင်ငံတော်သမ္မတရုံးမီဒီယာသမားတွေကိုပြစ်မှတ်ထားတဲ့အထက်မှာပါဝင်နေတာထင်ရှားနေတာပေါ့နော်ဘာလို့လဲဆိုတော့ Unity ကိစ္စကိုရှင်းနိုင်ငံတော်သမ္မတရုံးကဒါကိုတရားစွဲဖို့စပို့တယ်ဆွဲဟာကြီးဟာရှင်းရှင်းချာချာတက်တေတာကိုရှင်းနေတယ်ထွက်ဆိုချက်မှာနောက်တစ်ခုလိုက်ကောကိစ္စဆိုရင်လည်းတန်ဆာပြစ်ဒဏ်ပေးရတာတွေ့ရတယ်အခုဒီကိုစော်ကိကိစ္စမှာလည်းအဲ့ဒီသဘောပဲပြောချင်တာကတော့မင်းမလေးပြစ်မှတ်ထားတာထင်ရှားတယ်အဲ့ပြစ်မှတ်ထားတဲ့ကိစ္စတွေမှာလည်းဒီတရားစီရင်ရှင်းနေတဲ့အစိုးရအဖွဲ့ရဲ့ပါဝင်နေတဲ့ပြည်ရဲ့ချက်ချင်းနဲ့လှုပ်ဆောင်နေတဲ့သဘောမျိုးတွေဖြစ်နေတယ်ဆိုတော့ဒီဟာကတရင်လလခွင့်ကိုဖြီးပါစေတဲ့ဟာတရင်လလခွင့်ကိုပြန်ပြီးချင်းချောင်းနေတာလို့ပဲပြောမှာ
တရင်လလခွင့်အခုလိုချင်းချောက်ခံနေရတာဟာမီဒီယာပွင့်လင်းတိုးတက်မှုကိုနောက်ပြန်ဆုတ်သွားစေတဲ့အနေအထားဖြစ်တယ်လို့အရင် DBV Editor ဟောင်းတူဦးဖြစ်တဲ့နော်ဝေနိုင်ငံကမြန်မာမီဒီယာအရေးသုံးသပ်သူဦးထက်အောင်ကျော်ကပြောပါတယ်
2012မှာရှေ့ကိုတက်ပြီးမဲ့အခု2013နောက်ပိုင်းနဲ့2014မှာတော့မီဒီယာခြေနေကနောက်ပြန်ဆုတ်သွားတယ်လို့ဒီလိုမျိုးမြင်ပါတယ်ခင်ဗျာဆိုတော့ဒီနေ့ပွဲမှာဥအောင်ကြီးပြည်ကြေးဝင်ကြီးပြောထားတဲ့အတိုင်းဆိုရင်တော့ဒါမီဒီယာနဲ့ဆိုင်တဲ့ဥပဒေတွေအားနည်းလို့ပြောထားတာမျိုးကြားပါတယ်ခင်ဗျာကျွန်တော်မြင်တာကတော့ဥပဒေဆိုတာတဲ့မီဒီယာသမားတွေကိုအာမခံချက်ပေးတဲ့ဒီဘယ်လိုပြောမလဲဥပဒေပဲပြောရမလားဒီသတင်းလုံးလက်ခွင့်နဲ့ပတ်သက်ပြီးပေါ့လေသတင်းသမားတွေဘယ်လိုလုပ်လို့ရတယ်ဘယ်လိုလွတ်ပိုက်ပဲရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိတဲ့ခါကျတော့သတင်းသမားတွေကိုဒီတည်ဆဲဥပဒေဆိုတဲ့ဥပဒေနဲ့ဖမ်းတာကတော့ပြုပြင်ဖို့လုပ်နေတယ်လို့မြင်ပါတယ်ခင်ဗျာ
အခုလိုပြုပြင်ဖို့ပြည်တွင်းသတင်းသမားတွေဘက်ကရောဘာတွေလှုပ်ဆောင်နေပါသလဲ
ကျွန်တော်တို့ကဥပဒေဆိုင်ကိစ္စတွေဆိုရင်ဥပဒေဆိုင်နဲ့ပတ်သက်တဲ့ဟာတွေဟိုဗထုတွေပြင်နိုင်တယ်အဲ့ပြင်ပြီးနိုင်တဲ့လူမျိုးတွေကိုသူတို့တွေသိနာလဲအောင်ကျွန်တော်တို့ကရောစုစီယုံနဲ့ advocacy လိုဟာမျိုးတွေလည်းကျွန်တော်တို့မကြခင်အဲ့ဒါမျိုးတွေလည်းလုပ်မယ်နောက်တစ်ခုကတော့ဒီရဲ့ပိုင်းတွင်လှုပ်ဖို့ဟိုရည်ရွယ်တာနဲ့ဟာတော့ကိုစော်ပေးထောင်ချလာတလားပြည့်တဲ့ခုနှစ်ရည်နှစ်မှာသတင်းစာတွေရောဂျာနယ်ရော website တွေရောမှာဒီကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အထိမ်းမှတ်နဲ့အမေရောင်ဟာမျိုးတကယ်လည်းလုပ်ဖို့ပေါ့နော်မင်းကပြန်မှဆွေးနွေးဖို့ခေါ်ရတယ်ပေါ့နော
်အခုလိုမျိုးဆန္ဒပြတောင်းဆိုမှုတွေကြောင့်အစိုးရဘက်ကနေပြန်သုံးသပ်ပြီးတော့ပြင်ဆင်ပေးတာမျိုးတွေရှိခဲ့ပေမဲ့ပြည်တွင်းသတင်းသမားတွေဘက်ကလိုအပ်ချက်တွေလည်းရှိတယ်လို့ဦးထက်အောင်ကျော်ကထောက်ပြပါတယ
်ဒီသတင်းသမားတွေဖက်ကဒီကျေးဘဝဆိုင်ရာကိုလိလာပြီးတော့စံချေမှုအောင်လုပ်ဖို့ပေါ့လေဘာလို့ဆိုတော့2012နောက်ပိုင်းမှာဒီမီဒီယာလွတ်လပ်ခွင့်ရှိလာတဲ့ခါကျတော့အခုပုံမှန်ပြည်ထမလွတ်လပ်တဲ့သတင်းထောက်တွေကအခုမှပေါ်လာတာဟုတ်ဆိုတော့ကျတော့မီဒီယာသမားတယောက်အနေနဲ့နိုင်ငံတကာအသိအမြော်ဘယ်လိုလုပ်ရမလဲဆိုတဲ့စာချီစာညွှန်းတွေကြတော့ကြည့်ကြမှုပဲမှာအားနည်းနေဆဲလို့ကျွန်တော်မြင်ရတယ်ခင်ဗျအခုဆိုရင်တော့ဒီနိုင်ငံတကာအသိအမြော်ကြောင်းတွေပါတွေဖွေးပြီးတော့သင်တန်းတွေပါတွေပေးမယ်လို့တော့ကြားရပါတယ်ဒါအကောင့်နဲ့အလားလားပါဒါမီဒီယာသမားတွေဖေကလိုရမဲ့အပိုင်းပေါ့လေ
အစိုးရဘက်ကလည်းသတင်းမီဒီယာတွေအပေါ်မှာအချက်အလက်မှန်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသဘောမပေါက်ကြဘူးလို့လည်းဝေဖန်ပါတယ
်အစိုးရဖဲဒီအာနာပိုင်းဖဲကကြတော့မင်းရင်လည်းမဖြေကြောက်ဘူးလေဥမာဆိုရမှာဆိုမင်းလိုက်ဥရထောတယောက်ပဲမေးလို့ရတယ်ကျန်တဲ့ဝန်ကြီးဌာနတွေလိုက်စက်ရုပ်တွေလိုက်ဌာနတွေလိုက်ပြောခွေရပုဂ္ဂိုလ်တွေလည်းမရှိဘူးနောက်တစ်ခါပြောခွေရပုဂ္ဂိုလ်တွေလည်းကျွန်တော်တို့အခြားနိုင်ငံတွေမှာဆိုရင်ပြောခွေရပုဂ္ဂိုလ်တွေကမီဒီယာဆက်ရှင်တွေအားလုံးအတီးတင်းတင်းတန်းဆင်းပြီးသားဒီမီဒီယာသမားတွေပဲလေပုံမှန်ဒီမှာကြတော့အဲ့လိုမျိုးဆိုရဌာနတွေမှာအဲ့လိုမျိုး professional ပြောခွေရပုဂ္ဂိုလ်တွေမရှိတာလည်းအားနာချက်တစ်ခုလို့ကျွန်တော်မြင်တယ်ဗျ
ဒါကတော့မြန်မာမီဒီယာလောကနောက်ပြန်ဆုတ်မသွားစေဖို့အတွက်အစိုးရဘက်မှလည်းတာဝန်ရှိတယ်လို့ပြည်တွင်းသတင်းသမားတွေဘက်မှလည်းတာဝန်ရှိတယ်ဆိုတာကိုမြန်မာမီဒီယာအရေးဆောင်ကြည့်လေ့လာသူတွေကသုံးသပ်ထားကြတာဖြစ်ပါတယ်ရှင်